မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောပြန်ကူးစက်မှုတွေကြောင့်အသွာအလာနဲ့လမ်းပန်းဆက်သွယ်မှုတွေကန့်သက်ထားတဲ့အတွက်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့စကိုင်းတိုင်းအချက်ပိုင်းမှာယောဂါကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အခက်အခဲရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကိုဗစ်ကာယောဂါကူးစက်မှုတွေတိုးမြင့်လာရကဒီလအတွင်းမှာပဲပြည်တွင်းလေကြောင်းလိုင်းတွေခီးတဲ့တင်ရေရင်နဲ့မော်တော်ယာဉ်လိုင်းတွေကိုရနာလိုက်တာကြောင့်ချင်းတွင်းမြစ်အချက်ပိုင်းစကိုင်းတိုင်းဒေသဘက်မှာCOVID-19 ယောဂပိုးရှိမရှိအကောင်တိုးပတ်စစ်ဆေးဖို့အတွက်အခက်အခဲဖြစ်နေကြတာပါယောဂပိုးစစ်ဆေးဖို့ဆိုရင်မန္တလေးကိုအစင်းစင်ပို့ဆောင်စစ်ဆေးနေရတဲ့အခြေအနေကိုနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာဦးစီးအဖွဲ့ဥက္ကဋ္ဌဦးကေဆိုင်က VOA ကိုအခုလိုပြောပါတယ်အ
ော်ကျွန်တော်ဟိုဆက်ကတော့ပို့ထားတယ်မန္တလေးပို့ဆရာတယ်လေဦးမင်းတက်လာတယ်ကားငါပြီးတော့တော့ကားတော့အဲဆက်မယ်ငွေမျိုးပါလေငွေမျိုးကျောင်းဆက်ဆံမတယ်ပေါ့ကားကပုံမလေးနဲ့ငါးတယ်ပုံမလေးကိုဆက်လင်းနဲ့ပို့တော့လေအခက်ခဲတော့စံကေငါးနဲ့ခက်ပါတယ်ကားငါးပေါ့လည်းမလိုကားငါးတော့ပေါင်းပြီးတော့ငါးတော့ပေါ့ခန်းကြီးကလိုနေဟိုပုံမလေးကလိုနေငွေကြေးကုန်ကြစည်းစံခက်ခဲရှိပါတယ်ဟုတ်ကဲ့
ကလေးမျိုးနယ်ကနေလဟယ်မျိုးနယ်ကိုလာရောက်တာဝန်ထမ်းဆောင်တဲ့ဆရာမတူဦးကိုတန်လျာဖြစ်တာကြောင့်စံသက်စစ်ဆေးတာဖြစ်ပါတယ်လဟယ်မျိုးကိုဆက်သွဲတဲ့လမ်းဟာဘိုးရင်းကာလမှာကားသွားလာဖို့ခက်ခဲပြီးအများအပြားဆိုင်ကယ်ကိုအသုံးပြုရတယ်လို့လည်းပြောပါတယ်။စကိုင်းတိုင်းထက်ပိုင်ခန်းတီမျိုးကလူမှုကူညီရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုအောင်စန်းမြင့်ကခန်းတီကနေကားငါသွားရင်တစ်ခေါက်ကိုကျပ်ငွေ15သိန်းလောက်ကုန်ကြကြောင်းပြောပါတယ်။အ
ေးခန်းတီကနေမန္တလေးလို့ဆိုရင်ကျွန်တော်တို့ကားက15သိန်းကုန်တယ်။အလို့ရှင်နေရှာပြီးခန်းတီကနေမန္တလေးထိကျွန်တော်တို့ကအရောက်ပို့ရတာဗျ။နိုင်ငံတော်ကလည်းကျွန်တော်တို့ဒီဥစ္စာကြီးလုပ်ပေးတာမရှိဘူးဒီပတ်သက်မတတ်နိုင်လို့ကျွန်တော်တို့အလူရှင်မရှိဘူးဆိုကျွန်တော်တို့တော့အရန်ခက်ခဲကျင်ပါဘူးဆိုတော့ခန်းကြီးကနေမန္တလေးကိုသွားဖို့ဆိုရင်ဒီလမ်းကြီးကလည်းတိတ်ဆိုးရတယ်မိုးရွာနေတဲ့အချိန်ဆိုကျွန်တော်တို့လမ်းကမကောင်းတော့ပါကြာနေ့နေ့၄နာရီထိုင်ဟိုနောက်နေ့၇နာရီလောက်မှမန္တလေးကိုရောက်တာဒါတော့မှကောင်းပေါင်းကျွမ်းတဲ့လူဟိုဘက်လုံးမှရောက်တာကြာဟုတ်၂၄ရက်နေ့ကလည်းအပို့တဲ့ဥစ္စာနဲ့ခန်းကြီးဥစ္စာနဲ့ပေါင်းပြီးတော့အပို့လိုက်တာပါကြာဟုတ်ဒီနေ့မတိရမနဲ့ဆက်ဆိုရင်ကျွန်တော်အဖြေတိရမယ်ကြောက
်။ခန်းတီမျိုးမှာတော့တန်တရားလူနာ12ဦးရှိနေပြီးပြီးခဲ့တဲ့အပတ်က9ဦးစစ်ဆေးထားပြီးဖြစ်ပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့ဒေသတွင်းအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အစိုးရကိုတင်ပြထားကြောင်းအခုလိုပြောပါတယ်
။ဒီနေ့ကကိုဗစ်ကောင်စီရလေပြီးတော့ဒေသဦးရှိကိုဗစ်ကောင်စီတင်ပြီးတော့တာအစိုးရကိုတင်ပြီးတော့သူတို့ဆော်ရသိနေတာရှိပါတယ်ဗျာ။ကြည့်ကြတော့ငွေကြေးဟောဗျငွေကြေးတော့ဟိုတည်းလည်းဒီရှိပါကျွန်တော်ဆီဝလောက်တယ်အရေးကြီးတာတော့ငွေကြေးပေါ့နော်ငွေကြေးဒီလောက်တယ်ဆိုလို့ရှိရင်တော့ဒီစောက်ကြည့်လူနာဟာစာတော့ဒီကိုဗစ်ကော်မတီရဲ့စောက်ကြည့်ရဖွဲ့ရင်ပေါ့တော့လုံလလလဟာဆုံးနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့စင်မာတော့ဟောပေါ့တလောက်အခက်ခဲမရှိဘူးကြာလူလူလေနေရတော့လေ
လောလောဆယ်မှာတော့စကိုင်းတိုင်းဒေသကြီးအတွင်းမှာယောဂဘိုးတွေးရှိသူ32ဦးရှိပြီးချင်းတွင်းမြစ်အထက်ပိုင်းဒေသ Homeland နဲ့ဖောင်းပြင်မှာတယောက်စီတွေးရှိထားတာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ